စီးရီးယားသမ္မတဘရှားအယ်အစတ်ယာရုကဆင်ပြေဖို့တောင်းဆိုနေကြတဲ့နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေကမကြခင်ကအသစ်ဖွဲ့စည်းလိုက်တဲ့စီးရီးယားအတိုက်ခံညွန်ပေါင်းအဖွဲ့ကသာစီးရီးယားလူမျိုးတွေကိုတရားဝင်ကုစားပြုတဲ့အဖွဲ့အဖြစ်တရားဝင်အသိမှတ်ပြုလိုက်ကြပါတယ်။ဒီတော်တွင်စီးရီးယားအစိုးရကစကတ်ဒုံးကြီးတွေနဲ့တပုံတပ်ဖွဲ့တွေကိုမကြခင်ကပြစ်ခတ်ခဲ့တယ်လို့အဆင့်မြင့်အမေရိကန်အရာရှိတူကပြောပါတယ်။အဲ့ဒီဒုံးကြီးဟာဓာတုလက်နဲ့တွေတက်ဆင်ထားတဲ့ဒုံးကြီးဟုတ်မဟုတ်ဆိုတော့အတိအကျမသိရသေးပါဘူးစကတ်ဒုံးကြီးတွေကိုအသုံးပြုလာတာဟာနှစ်နီးပါးလောက်ကြာလာပြီဖြစ်တဲ့စီးရီးယားပဋိပက္ခပို့ပြီးတော့အရှိန်မြင့်လာနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်မော်ရိုကိုနိုင်ငံကအရှိန်အဖြစ်လက်ခံကျင်းပနေတဲ့စီးရီးယားမိတ်ဆွေနိုင်ငံများအဖွဲ့ကလည်းစီးရီးယားမျိုးသားညွန်ပေါင်းအစိုးရအဖွဲ့ကိုတရားဝင်အဖွဲ့အဖြစ်အစောပိုင်းမှာအတိအမှတ်ပြုခဲ့ပြီးဖြစ်ပါတယ်